Welcome to the Voice of America in Burmese.
Mingla ba shin. VOA American အသံရဲ့2022ခုနှစ်ဖေဖော်ဝါရီလ18ရက်ဗုဒ္ဓဘုရားနေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 58တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ဒါ့အပြင် VOA website ဖြစ်တဲ့ burmesevoanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါရှင်ဒီကနေ့မနက်နားဆင်ရမယ့်သတင်းတွေထဲမှာတော့နေပြည်တော်မှာမနေ့ကစစ်ကောင်စီသတင်းစာရှင်းလင်းပွဲမှာမီဒီယာအများပြားတပိတ်မှောက်ခဲ့ကြပါတယ
်အဲ့ဒီကောင်စီရဲ့တရားဝင်မှုကိုပထမဆုံးအနေနဲ့အမှုမဲ့မပြုချင်တဲ့သဘောပေါ့လေဒီရသာသူကဒီရဲ့ဖီယန်နေပြီးတော့ဒီအာဏာကိုလိုယူသွားတဲ့တကူအမှုမဲ့မပြုချအောင်ဆိုတာကိုပြသချင်တယ်အဲ့ဒီတော့
ဒါကတော့နေပြည်တော်မှာပြုလုပ်ခဲ့တဲ့စစ်ကောင်စီတရင်စာရှင်းလင်းပွဲနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုစူးစီးတင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒေါခင်ကြီးဖောင်ဒေးရှင်းနိုင်ငံသားငွေကိစ္စကိုစစ်ကောင်စီကစုံစမ်းနေတဲ့တရင်ကိုလည်းတင်ပြမှာပါ။အလားတူဒေါ်ဆန်းစုကြည်ရဲ့ရှေ့နေအကျိုးဆောင်ရှေ့နေဖြစ်လိုက်ပါဆောင်ရွက်ဖို့ကြိုးပမ်းနေတဲ့တရားလွတ်တော်ရှေ့နေဦးခင်မောင်စောနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံမှာဆရာနာတိမ့်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့ဒီတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်နေတဲ့အခမ်းကဏ္ဍကိုဒီတရုတ်ရဲ့တရုတ်ကျွမ်းကျင်သူယွန်းဆန်နဲ့ပေါ့နော်ပညာရှင်ယွန်းဆန်နဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့အတူကိုအောင်မြတ်သူတို့ကနေပြီးတော့တင်ဆက်ပါပါရှင်
ရနာတင်ထားတဲ့မြန်မာနိုင်ငံမှာညသကောင်းကျော်တနာရီကနေမနေ့9နာရီအထိအင်တာနက်လုံးဝနှိပါပြတ်တောက်မှုကိုတနင်္လာနေ့ကဆလို့ဒီကနေ့ဗုဒ္ဓဟူးနေ့အထိ3ရက်ဆက်တိုက်ကြုံတွေ့နေရပါတယ်ဆီယနာဒိန်ဆန့်ကျင်ဆန္ဒပြကြတဲ့မြန်မာနိုင်ငံမှာဗုဒ္ဓဟူးနေ့ကလုံးဝနီးပါးအင်တာနက်ပြတ်တောက်မှုကိုတတိယမြောက်နေ့အဖြစ်ကြုံတွေ့နေရကြောင်းကမ္ဘာတစ်လွှာအင်တာနက်ပြတ်တောက်မှုတွေကိုစောင့်ကြည့်တဲ့ Britain ခြေဆိုင် NetBlocks က Twitter လူမှုကွန်ရက်မှာအတည်ပြုရေးပါတယ်မြန်မာနိုင်ငံမှာပုံမှန်အင်တာနက်ချိတ်ဆက်မှုရဲ့19ရာခိုင်နှုန်းထိကိုရော့ချသွားတယ်လို့လည်းပြောဆိုထားတာပါနိုင်ငံတွင်းအင်တာနက်ပြတ်တောက်မှုကြောင့်လူလူချစိုးရိမ်နေကြသလိုပဲဆန္ဒပြသူတွေကိုညအချိန်မတော်အတင်းအဓမ္မလာဖမ်းမဲ့အရေးစိုးရိမ်ချက်နဲ့ရက်ွက်တင်မှလည်းကင်းတွေချထားနေကြရပါတယ်။ဆေးအာနာသိမ့်မှု16ရက်မြောက်နေ့ဖြစ်တဲ့အင်္ဂါနေ့တုန်းကလည်းမြန်မာနိုင်ငံတဝန်းဆက်လက်ဆန့်ကျင်ဆန္ဒပြပါတယ်။စစ်တပ်ကဖမ်းခံထားရတဲ့ဒေါင်ဆန်းစုကြည်ကိုပထမဆုံးရုတ်ထုတ်ပြီးအမှုထပ်တိုးခဲ့တာပါ။ဒီပြည်တော်ကဒက္ခိဏခရိုင်တရားရုံးရှိမှလည်းဒေါက်ဆန်းစုကြည်အပါအဝင်ဖန်ထားသူတွေပြန်လွှတ်ပေးရေးဆန္ဒပြတောင်းဆိုခဲ့ကြပါသေ
း။အားလုံးကဆေးရနာရှင်ကိုမလိုလားဘူး။မလိုလားတော့သူတို့ဆေးရနာရှင်ရှိနေသေးတယ်။ကျမတို့ကတော့တိုက်ထုတ်နေရမှာပဲ
။ဒေါက်ဆန်းစုကြည်ဘာကြောင့်လွှတ်ပေးချင်တာလဲဆိုတော့လူလူကောင်းဆောင်ဖြစ်နေတယ်။လူလူကောင်းဆောင်စီဘာကြောင့်လူလူကောင်းဆောင်လို့ခွဲရခဲ့တာလဲ။လူလူပြည်သူတကူတရားလုံးကိုစောစားရင်သာမခွဲခြားပဲနဲ့။သူဟာအပြုံးနဲ့ပဲဆက်ဆံနေတယ်။သူဒီအမှန်တရားဘက်ကရက်တည်ပေးတယ်ပုံကိုဖြစ်နေတယ်။တနည်းအားပြောရရင်တော့လူလူကောင်းဆောင်အမေဆိုတဲ့ခေါင်းတည်တစ်ခုတက်လာတယ်။အမေဆိုတာပါလေသားသမီးတွေကိုရှင်ဝယ်တားခဲ့သူပုတ်ချုပ်လာခဲ့တယ်
။နိုင်ငံတော်ဆန္ဒပြပွဲတွေကိုလူမှုကွန်ရက် Facebook မှာတိုက်ရိုက်ထုတ်လွှင့်မှုတစ်ခုတည်းမှာတော့မန္တလေးမှာဆန္ဒပြလူအုပ်ကိုရဲကဝင်ပြီးလူစုခွဲရမှာကြံခဲ့တဲ့အမျိုးသားတဦးကိုရဲကဝိုင်းပြီးတော့ရိုက်နှက်ချတာကိုလည်းတွေ့ရပါတယ်။တင်းလာနေကရဲတပ်ဖွဲ့ရဲ့ဖြိုခွင်းမှုကြောင့်ထိခိုက်ဒဏ်ရာရသူတွေဖမ်းဆီးခံရသူတချို့ရှိပေမဲ့အင်္ဂါနေ့မှာလည်းမန္တလေးမှာလူပေါင်းထောင်ချီငြိမ်းချမ်းစွာချီးကျက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာလည်းငြိမ်းချမ်းစွာဆန္ဒပြနေကြဆဲဖြစ်ပြီးကုလသမဂ္ဂရုံးရှိဆန္ဒပြပွဲမှာတော့တန်ကာတော်တွေပါဝင်ခဲ့ကြပါတယ်။ဆန္ဒပြဆရာတော်တပားကလည်းအခုလိုမိတ်ပါတယ
်ပစ္စည်းတွေကဒါရကဒါရကမားတွေပူဆွေးတော့ကရောက်နေကြတယ်ပြေပြောက်ပါတယ်ဆိုပြီးတော့မှဥစဉ်တို့အနေနဲ့ဤသူလူထုနဲ့တော့ကတသားတဲ့ရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ဥစဉ်တို့အခုလိုထွက်ပြီးတော့မှစစ်အနာရှင်စန့်ကျင်ရေးစနစ်ကိုထုတ်ဖော်ဆန္ဒပြအခြင်းဖြစ်ပါတယ်
ပစ္စည်းတော်ကောင်းဆောင်များ
စစ်ချင်းတော့စစ်ချင်းတော့ပစ္စည်းတော်
เสียหน้าเดินพูดกับดอนซานซูจิอปอมาหมู่ทัดดูไล่ใจกิซากูอเมริกันในงานใจฐานะการเชิดชูไล่ปีพันซีทัดดูอารมณ์เปลี่ยนหลบไปบุตรดาวสุทาบารีแต่เปลี่ยนที่อุปการณ์ยามาเสียหน้าเดินมุกูเปลี่ยนตาตาสั่งเชิดชูชาบุเล่ใจตัวมาเร
When it comes to China, we have been clear that we would like to see China play a constructive role in this. ဒီစရနာတိမ်မှုကိုတရုတ်ဘက်ကအတိအလင်းကန့်ကွက်ရှုတ်ချတာမလို့မချင်းအမေရိကန်ဘက်ကဆက်ပြီးတိုက်တွန်းသွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရနက်ဖရိုက်ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံတွင်းကအမေရိကန်အစိုးရဝန်ထမ်းတွေနဲ့မိသားစုတွေထွက်ခွာခွင့်လဲနိုင်ငံသားရေးဝန်ကြီးဌာနကဖေဖော်ဝါရီလ၁၄ရက်နေ့ကခွင့်ပြုခဲ့ကြောင်းပြောခွင့်ရကပြောပါတ Pichang, American Suya Winton Dwine, Midasu Winton Nine, Santa Shi, Yamananganga, Twakwan Nanjau, Biokunyaga, Biobari, Dikesa Gosiat Tongset, Kapian, Sansima Pitlu, Yamanangan Dwin, Lunjong Yegule, Tongtanima Pichang, Nauta Yeu Sangyapu, Lua Lionle, American Becca Sangyame, Lu, Biokunyaga, Biobari. Yamanangama democracy murine, chicken ubrine, nide soya, gamone, ochomu, diaubri, sumo yedugu, liza la nabu, daitun tare, Indonesia nanganga, Yama, siana, tingmo, jine, but the bee, inga nima, American nangangai, winjine, setu, swinui kebari, American nangangai, winji, Anthony Blinkene, Indonesia nangangai, winji, retno masuridu, swinui kejaraba,
We have called for charges against her to be dropped
for her to be released. ညမစစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအစိုးရကိုတရားမဝင်ဖြုတ်ချပေးတဲ့နောက်အကြံဖတ်မှုတွေတွင်မြင်ခဲ့ရပြီးဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ပိုပြီးအကြံဖတ်လာမယ်အရေးစိုးရိမ်ရတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွမ်အင်ဒရူးစ်ကပြောဆိုလိုက်ပါတယ်နိုင်ငံတော်အတိုင်းအမြန်ပုံကိုဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုအင်ကာနီကစပြီ ဆန္ဒပြပွဲတွေပေါ်လာနိုင်တယ်ဆိုသူကပြောပါတယ်။နေစုံတွေကစစ်သားတွေကိုရန်ကုန်ကိုရွှေ့လာနေတယ်ဆိုတဲ့သတင်းပေးဖို့ချက်တွေကိုရထားတဲ့အကြောင်းရင်းနှုံးကလည်းဒီလိုတပ်ဖွဲ့တွေအရွှေ့ပြောင်းလုပ်ပြီးဆိုရင်အကြီးအကျယ်ဖမ်းဆီးတာတွေတပ်ဖြတ်တာတွေအစားဖြောက်တာတွေရှိခဲ့တယ်လို့သူရဲ့ကြေညာချက်ကဖော်ပြပါတယ်။
အကြီးအကျယ်ဆန္ဒပြဖို့အစီအစဉ်တွေနဲ့တပ်တွေအရွှေ့ပြောင်းလုပ်နေတဲ့ဖြစ်ထုံးမှုနှစ်ခုအပေါ်မှာထိတ်လန့်ရာကြောင်းဒီအချက်ဟာဆိုရင်မြန်မာလူထုအပေါ်မှာစစ်တပ်ကတခုခုကြီးကြီးမားမားကျူးလွန်တော့မယ့်အခြေအနေမျိုးဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ဗိုလ်ထုံးနဲ့မှာဆန္ဒပြချီးတက်ကြဖို့ရှိနေသူတွေကိုဖမ်းဆီးတာတွေအကြမ်းဖက်တာတွေမလုပ်ဘဲခွင့်ပြုဖို့မြန်မာစစ်တပ်အ
Luga Yibo down so tavare. Yama Ludu a boy, yes, a gentle moody look at ye. Thou when she do right, thou when Kayama Pippi, Dilu Dakai for him jala yen lay, Nin San Tayame, Luga Talam Piosu tavare she.
American them in a pet Yamavada Sisinigo, Manet Chanaigani Konanaiti, Dinomida Nestle, Kilohats, Disney Digitonia, Dinomida Lazy, Kilohats, Conley Titonia, Dinomida Nazati, Kilohats, Nashik Kongani, Dinomida Diaguzi, Kilohats, Dinga Kongarogan, Tolet Dinaisha.
Fury American Danga, Bodu name Nagan the Renego, Selegin Yanivare, Pisha Winijo, Boris Johnson, Myanmar Seana Deng Mu Bo, Shok Cha Lai Bi, Democracy Go Lisa Bo, Down So Lai Ba Le, ထို့တူပဲအခြားသောကမ္ဘာကောင်းဆောင်တွေကလည်းမြန်မာနိုင်ငံမှာနိုင်ငံရေးသမားတွေကိုဖမ်းဆီးနေရတယ်ကိုလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။ဒေါ်ဆန်းစုကြည်ရဲ့ပါတီကအမတ်196ခုမှာ396နေရာအနိုင်ရရှိခဲ့ပေမဲ့လည်းမြန်မာစစ်တပ်ကရွေးကောက်ပွဲရလဒ်တွေဟာမတမာမှုတွေရှိတယ်လို့ဆွဆွဲပြီးရွေးကောက်ပွဲကော်မရှင်ကိုလည်းညှင်းဆူလာတာပါ။ဂျီလိုအာနာတိမ့်ယူမှုနဲ့ဒေါ်ဆန်းစုကြည်အပါအဝင်အရက်သားတွေကိုမတရားဖမ်းဆီးတာတွေကိုရှုတ်ချပြီးလူလူပေးတဲ့မဲကိုလေးစားမှဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကလည်းလွှတ်ပေးရမယ်လို့ဆိုပါတယ်။အလားတူပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းမြန်မာပြည်မှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေအတွက်အထူးစိုးရိမ်ပြီးသတိရှိကြဖို့ပြောဆိုထားပါတယ်။သူကမြန်မာစစ်ကောင်းဆောင်တွေအနေနဲ့အစိုးရအရာရှိတွေအားလုံးနဲ့ရပ်ဖက်ဖွဲ့စည်းကောင်းဆောင်တွေအားလုံးကိုလွှတ်ပေးဖို့နဲ့ရွေးကောက်ပွဲတွေမှာပေါ်ပြထားပြီးဖြစ်တဲ့မြန်မာလူထုရဲ့ဆန္ဒကိုလေးစားဖို့ပြောဆိုထားပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအဆလာဘွန်ဒါလီယန်ကလည်းအပြင်းထန်ရှုတ်ချတာပြီးထိမ့်သိမ်းထားသူတွေကိုချက်ချင်းကျွမ်းကျန်မရှိလွှတ်ပေးဖို့တောင်းဆိုတာပါပဲ။ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ယုံကလည်းဒီအာဏာသိမ်းမှုဟာဒီမိုကရေစီပြည်ပြောင်းလဲရေးအတွက်ဆိုးဝါးတဲ့ရက်ချက်ပဲလို့ကြေညာချက်တွေမှာရှုတ်ချတာပါပဲ။အိန္ဒိယနိုင်ငံသားဝင်ကြီးဌာနကတော့အလွန်အမင်းဆိုးရိမ်ကြောင်းပြောဆိုထားပြီးအနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်နိုင်ငံကတော့တိတ်ဆိတ်လျက်ရှိပါတယ်။မြန်မာနိုင်ငံရဲ့ဖြစ်ပျက်နေတဲ့အခြေအနေကိုသတိပြုမိပြီးအခြေအနေတွေကိုနောက်ထပ်နားလည်နိုင်အောင်လှုပ်ဆောင်နေစေပဲလို့တရုတ်နိုင်ငံသားရဲ့ပြောရေးဆိုခွင့်ရှိသူဝမ်ဝင်ပင်ကဘေကျင်းသတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်အခုနောက်ဆုံးရရှိတဲ့သတင်းအရဗြိတိသျှနိုင်ငံရဲ့ဝန်ကြီးဒိုမီနစ်ရော့ဘ်ကမြန်မာပြည်မှာတောင်ဆန်းစစ်ကြီးကိုဒီကနေ့ကြားနာဆစ်ဆေးတဲ့အမှုအတွက်ဗြိတိသျှအစိုးရကရှုတ်ချပြီးချက်ချင်းသူမကိုလွှတ်ပေးဖို့တောင်းဆိုထားပါရယ်ဒါဟာတောင်ဆန်းစစ်ကြီးပေါ်နိုင်ငံရေးရတရားစွဲဆိုတာဖြစ်ပြီးသူမနဲ့အခြားမတရားဖန်ဆီးထားတဲ့ရွေးကောက်ခွင့်နိုင်ငံရေးသမားတွေကိုချက်ချင်းလွှတ်ပေးရမယ်လို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့နှောင်းပိုင်းကအီရန်နိုင်ငံမြောက်ပိုင်းမှာရော့ကက်ဒုံးကျည်နဲ့ပစ်ကတ်တက်ခဲ့မှုကြောင့်အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့ကကန်ထရိုက်တာတဦးသေဆုံးပြီးတော့6ဦးဒဏ်ရာရှိခဲ့ပါတယ်။ဒုံးကျည်14စင်းကြာရောပောက်ကွယ်ခဲ့ပြီး3ဦးကအာဘယ်လီစိတ်အနီးကအမေရိကန်လေတပ်ခြေစိုက်စကန်အင်အားတွေကိုထိမှန်ခဲ့တယ်လို့ညွန့်ပေါင်းတပ်ပြောရေးဆိုခွင့်ရှိသူဘိုမူဝိန်းမော်ရိုတိုကဆိုပါတယ်။ဆလဘီတည်ဆုံသောကန်ထရိုက်တာဟာအမေရိကန်မဟုတ်ကြောင်းနဲ့ကန်ထရိုက်တာ၈ဦးနဲ့အမေရိကန်ဝန်တန်းတဦးတန်ရာရရှိခဲ့တယ်လို့ဆိုပါရယ်။အမိသိမ့်မတင်ရှားတဲ့အဖွဲ့တစ်ခုဖြစ်တဲ့ Saria Olia Orden အဖွဲ့ကတက္ကသိုလ်မှုအတွက်တာဝန်ရှိတယ်လို့ဆိုပါရယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Anthony Blinken ကအီရတ်ကကတ်ဒေတာမှာဒီကနေ့တက္ကသိုလ်မှုအတွက်အမျက်ဒေါသထွက်ရပြီးတက္ကသိုလ်မှုမှာတည်ဆုံသောအရက်ဘက်ကန်ထရိုက်တာအတွက်လည်းဝန်ထဲကြောင်းထုတ်ပြန်ချက်တွေမှာဖော်ပြထားပါရယ်။ဆလဘီသူကဒီအဖြစ်အပျက်အတွက်ကတ်ဒေတာအစိုးရရဲ့ဝန်ကြီးချုပ်မက်စရောဘဇနီနဲ့ဆွေးနွေးတော်ဖို့ရှိပြီးဒီတက်ကဲမှုမှာတာဝန်ရှိသူတွေကိုတာဝန်ခံစေဖို့နဲ့စုံစမ်းစစ်ဆေးရေးတွေပြုလုပ်သွားဖို့တန်တိတ်တန်ချထားတယ်လို့ဆိုပါရယ်။အီရန်နိုင်ငံသားရဲ့ပြောရေးဆိုခွင့်ရှိသူဆိုင်ဂဒစ်ဇဒက်ကအဆိုပါတက်ကဲမှုကိုရှုတ်ချခဲ့ပြီးတက်ကဲမှုမှာအီရန်ပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုလည်းညင်းဆိုခဲ့ပါရယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတော့အီရက်ကာကွယ်ရေးဝန်ကြီးနဲ့ဖုန်းဆက်သွယ်ပြောဆိုရမှာအီရန်နိုင်ငံသားတွေဟာတည်ငြိမ်လုံခြုံတဲ့အီရန်နိုင်ငံနဲ့ထိုက်တန်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့မိတ်ဖက်အီရန်နိုင်ငံရဲ့အချုပ်အခြာအနာကိုကာကွယ်ဖို့ထောက်ပံ့ပေးသွားမှာဖြစ်ပြီးအမေရိကန်အီရန်မဟာဗျူဟာမြောက်မိတ်ဆွေတွေအဖြစ်ဂတိကိုခိုင်မာစေမယ်လို့ထက်လောင်းအတည်ပြုပြောသွားပါတယ်။တမရဂျိုဘတ်တန်အစိုးရအနေနဲ့အီရန်နဲ့ပတ်သက်တဲ့ဦးစားပေးတွေကိုချပြရမှာအိုက်ဆစ်အစ္စလာမစ်တပုံအုပ်စုတွေကိုကာကွယ်ရင်းနဲ့တည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုနဲ့မဟာဗျူဟာမြောက်မဟာမိတ်ဖြစ်ချင်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာအီရန်နိုင်ငံနဲ့အီရတ်ပြည်သူတွေအတွက်တည်ငြိမ်ပြီးတော့စိတ်ချရတဲ့မိဖက်ဖြစ်ဆက်လက်တည်ရှိနေမှာဖြစ်တယ်လို့လည်းအမေရိကန်လက်ထောက်တန်မတ်ကြီး Richard Mills ကအင်တာနက်အွန်လိုင်းကတဆင့်ပြုလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာပြောဆိုပါရယ်ဆက်လက်ပြီးတော့သူကအီရတ်နိုင်ငံရဲ့ပြည်တွင်းပြပရန်သူတွေကိုရင်ဆိုင်ရမှာအမေရိကန်ပြည်ထောင်စုအနေနဲ့အီရတ်နိုင်ငံရဲ့အချုပ်အခြာအနာကိုခိုင်မာဖို့အတွက်ကူညီသွားမယ်လို့ဆိုပါရယ်ဒါအပြင် Mills ကအစိုးရအသက်အနေနဲ့အီရန်နိုင်ငံရဲ့ချစားမှုတိုက်ဖြတ်ရေးစီးပွားရေးပြုရင်တောင်းလဲမှုနဲ့လူသားချင်းစာနာမှုအကူအညီတွေကိုထောက်ပံ့ပေးသွားမယ်လို့ဆိုပါရယ်။အီရတ်ဘက်ကတော့လာမယ့်အောက်တိုဘာလမှာကျင်းပမယ့်ယူကော့ပွဲကိုစောင့်ကြည့်လည်လာဖို့အတွက် UNMI လို့ခေါ်တဲ့ကုလသမဂ္ဂမစ်ရှင်အဖွဲ့တစ်ခုကိုတောင်းဆိုထားပါရယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းအဆိုပါတောင်းဆိုချက်ကိုဆွေးနွေးဖို့ရှိနေပြီးအဖွဲ့ဝင်15နိုင်ငံကအတည်ပြုပေးဖို့လိုအပ်နေတာပါ။ဒါနဲ့ပသက်ပြီးအမေရိကန်တန်ကလုံခြုံရေးကောင်စီအစည်းအဝေးမှာပြောဆိုရမှာအီရန်နိုင်ငံမှာလွတ်လပ်တရားမျှတပြီးယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတွေပေါ်ပေါက်ရေးတည်ကြစေဖို့အတွက်နိုင်ငံတကာလေးလာရေးအဖွဲ့အားတောင်းခံထားတာကိုထောက်ခံကြောင်းနဲ့ဒီလိုဆောင်ရွက်ဖို့အတွက်ဖြစ်နိုင်တာတွေအားလုံးကိုဆုံးဖြတ်သွားမှာဖြစ်ကြောင်းပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရန်ရွေးကောက်ပွဲတွေပြင်ဆင်ဖို့အတွက်ဒေါ်လာ 9.9 သန်းထောက်ပံ့ပေးထားခဲ့ပြီလည်းဖြစ်ပါတယ်။ဥရောပမှာတော့ကိုဗစ်ကာကွယ်ဆေးထိုးတာကိုနိုင်ငံကူးလက်မှတ်ဖြင့်အသုံးပြုဖို့မျှော်လင့်ချက်တွေနှီးကပ်လာပါပြီ။ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေကိုခီးသွားတွေမကအရက်ဘားတွေစားသောက်ဆိုင်တွေနဲ့ဖြော်ပြေးခန်းမတွေပါစတင်အသုံးပြုနိုင်မှုအတွက်နိုင်ငံတော်များကစိတ်ဝင်စားနေကြတာဖြစ်ပါတယ်။ဒီလိုနိုင်ငံကူးလက်မှတ်ဖြင့်အသုံးချမဲ့ကာကွယ်ဆေးထိုးမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဗြိတိသျှဝန်ကြီးချုပ် Boris Johnson ကသတင်းတောက်တွေကိုတင်လာနေမှာပြောဆိုရမှာတော့ နိုင်ငံတကာခီးသွားတွေဟာကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေလူကောင်းလူမယ်လို့ဆိုပါတယ်။ဥရောပဆိုးရွားတွေဟာကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေကိုနိုင်ငံကူးလက်မှတ်အနေနဲ့အသုံးပြုမပြုစနစ်နဲ့ပတ်သက်ပြီးတော့အမြင်ကွဲပြားခဲ့ကြပါတယ်။ဒါ့ပေမဲ့လည်းခီးသွားနဲ့အဲဂျိုလုပ်ငန်းတွေကတော့စိတ်ပြတ်နေကြပြီးနောက်တဲ့နေရာတွေတစ်ခုအတွက်အရှုံးပေါ်ဖို့သူတို့တောင်းမခံနိုင်ကြတော့ဘူးလို့ဆိုပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်းကြည်ထိုင်နဲ့ကိုအောင်မြတ်သူတို့ကတင်ဆက်ခဲ့တာပါရှင်။ပုတ္တပုနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အာနာသိမ့်ပြီးတဲ့နောက်ပထမဆုံးအကြိမ်နေပြည်တော်မှာစစ်တပ်ကသတင်းစာရှင်းလင်းပွဲမနေ့ကကျင်းပရမှာတော့သတင်းမီဒီယာတော်တော်များများကန့်ကွက်တဲ့အနေနဲ့မတည့်ရောက်ခဲ့ကြပါဘူး။သတင်းစာရှင်းလင်းပွဲမှာတော့အာနာသိမ့်နဲ့အကြောင်းရင်းတွေနဲ့ကန့်ကွက်ဆန္ဒပြပွဲတွေမှာအာနာပိုင်တွေနှိမ်နင်းတဲ့လုပ်ရက်တွေအစုံကာကွယ်ပြောဆိုသွားပါတယ်။အပြည့်စုံကတော့ VOE မြန်မာပိုင်းသတင်းတောက်မတ်မေခါကတင်ပြမှာပါရှင
်။စစ်အုပ်ချုပ်ရေးကောင်စီကပထမဆုံးအကြိမ်အနေနဲ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အာဏာသိမ်းတဲ့လုပ်ရက်နဲ့နောက်ဆက်တွဲနိုင်ငံရေးအုံကြွမှုတွေပေါ်ပေါက်နေတဲ့အခြေအနေတွေအာဏာပိုင်တွေဘက်ကတုံ့ပြန်ဆောင်ရွက်နေတာတွေနဲ့ဖမ်းဆီးခံထားရတဲ့ရဲသားအစိုးရခေါင်းဆောင်တွေရဲ့အခြေအနေတွေကိုပြောခွင့်ရပုဂ္ဂိုလ်ဖြစ်သူကရှင်းလင်းပြောကြားခဲ့တာပါ။နေပြည်တော်ကသတင်းစာရှင်းလင်းပွဲကိုပြည်တွင်းပြည်ပမီဒီယာတွေကိုကြိုတင်ဖိတ်ကြားချပေမဲ့အာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့မတတ်သူတွေလည်းရှိပါတယ်။အဲဒီထဲမှာအစိုးရသတင်းစာရှင်းလင်းပွဲတွေပုံမှန်တွားရောက်သတင်းယူနေတဲ့နေပြည်တော်အခြေစိုက်သတင်းတောက်တဦးဖြစ်တဲ့ဦးထက်နိုင်စော်လည်းအပါအဝင်ဖြစ်ပါတယ်
။အဲ့ဒီကောင်စီရဲ့တရားဝင်မှုကိုပထမဆုံးအနေနဲ့အဓိမ္မာယ်မပြုချင်တဲ့တဘောပေါ့လေ။ဒီရသာသူကဒီရစီဆီယံနေပြီးတော့ဒီအာဏာကိုဒီလိုယူထားတဲ့တကူအဓိမ္မာယ်မပြုချအောင်ဆိုတာကိုပြသချင်တယ်အပြင်ကတော့အမရိယာတီကျွန်တော်တို့ဒါလေကျွန်တော်လည်းအဲ့လိုထိတ်ဆန်းတာရှိရပါတော့။အမှုတရားဒါတော့ဒီပြည်ထောင်စုရဲ့သဘောဆန္ဒအောက်တိုက်ပြည်မူဝါဒနဲ့ထိုင်ပါလိမ့်မယ်။ပြည်ထောင်သမားတယောက်ဒီပြောရရင်တယောက်တဲ့လူမျိုးနဲ့သားလဲပါလေ။ပြည်ထောင်သမားကဒီလူလူကိုအချက်လက်မှန်ပြီးသိရပဲချင်းတင်းနဲ့မဆူပြတ်ပခွင့်ရမှာပြည်ထောင်သမားတွေရဲ့အလို့ဖြစ်ပါတယ်ပြည်ထောင်သမားတောင်းဖြစ်ပါတယ်။တကယ်ပြည်ထောင်သမားတွေကိုလည်းအပြစ်မပြောဘူး။ခုလို online မှာပြည်ထောင်သမားတွေချင်းချင်းပြေးလို့ပြီးတော့နာမည်ကိုခေါ်ပြီးအထုပ်ပေါ်ပြောဆိုလာအောင်ကျွန်တော်အပြစ်ခံပြည်နဲ့တောက်ွက်တဲ့သဘောမတူဆိုကျွန်တော်ပြောချင်တယ်
ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲရွေးကောက်ပွဲလုပ်ငန်းစဉ်မှာအာဏာချက်တွေကိုဖြည့်ရှင်းဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်နဲ့အာဏာသိမ်းယူရတဲ့အကြောင်းကိုလည်းထပ်မံပြောဆိုသွားသလိုဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုလည်းဆက်လက်ဖော်ထုတ်တင်ပြသွားမယ်ဆိုပြီးပြောဆိုသွားခဲ့ပါသေးတယ်။နိုင်ငံတော်ပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအတွင်းအာဏာပိုင်တွေရဲ့နှိမ်နင်းမှုတွေနဲ့ပတ်သက်လို့လည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်ရန်ပြူတဲ့လုပ်ရက်တွေကိုလက်တော့ပြန်တာဖြစ်ကြောင်းကာကွယ်ပြောဆိုခဲ့ပါတယ်။ဖိတ်ကြားထားတဲ့သတင်းမီဒီယာတွေသတင်းစာရှင်းလင်းပွဲကိုကန့်ကွက်တဲ့အနေနဲ့သတင်းသမားတွေမတည့်ရောက်ကြတဲ့အပေါ်မှာလည်းစစ်အုပ်ချုပ်ရေးကောင်စီကတန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးအနေနဲ့တာဝန်ယူထားတဲ့ပို့ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ်
။နောက်ပြီးဒီနေ့ဒီအချိန်မှာတော့ဒေမီဒီယာတွေကဗာသတင်းတွေကိုဦးစားပေးပေါ်ပြနေတယ်ဆိုတာလည်းအပြီးဆုံးဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲတက်ချင်းမတက်ချင်းဝေဖန်လိုပါဘူး။ဒါကသူတို့ရဲ့ပြည်သူလူထုပေါ်မှာထားတဲ့စေတနာပဲဖြစ်တယ်။ကျွန်တော်တို့နိုင်ငံရဲ့စတုတ္ထမန္တန်ယက်တီချက်ကိုဒါငင်းညမ်းစွာနေထိုင်လို့တဲ့နိုင်ငံတော်ပေါ်မှာစေတနာစစ်မှန်တဲ့ပြည်သူလူထုကသူ့ဘက်ကိုဆုံးဖြတ်ပါလိမ့်မယ်သူ့ဘက်ကိုကောက်ချက်ချပါလိမ့်မယ်
။အချိန်ထဲမှာပဲအာဏာသိမ်းတဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်အဖွဲ့ဝင်အချို့လည်းနှုတ်ထွက်ဖို့တင်ဆက်နေကြပါတယ်။သတင်းမီဒီယာကောင်စီဝင်တဦးဖြစ်တဲ့ဒေါ်ဝင်းမာသိမ်းကလည်းရရှိအခြေအနေရဆက်လက်တောင်းဝင်ယူနိုင်မှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ်
။ဒီမှာအနေနဲ့ဒီအာဏာသိမ်းတာကိုလောကလည်းမခံဘူး။ဟိုဟာတကယ်သမားတောင်းနေတယ်လည်းမခံဘူး။နိုင်ငံတောင်းနေတယ်လည်းမခံဘူး။အဲဒီမှာအဲ့ဟာပေါ်မှာပြက်ပြက်တတောင်းကကန့်ကွက်တယ်လည်းမခံဘူး။ဒီမှာဒီကောက်စီရဲ့ဘတ်ဂျက်ကလည်းပြန်တိုင်းဘတ်ဂျက်အောက်ကနေပြောသွားတာဖြစ်တယ်။အဲ့တော့ဒီမှာဆက်လုပ်ဖို့ဒီမှာအနေနဲ့ဆန္ဒလည်းမရှိတော့ဘူး။ဒီကောက်စီလည်းဒီမှာအနေနဲ့လည်းမခံနိုင်တဲ့အကောက်စီရဲ့ထွက်တာဖြစ်တယ်
။သတင်းစာဆရာနိုင်ငံကြီးလေးလာသုံးသက်သူဦးစီတို့အောင်မြင်ကတော့လက်ရှိအခြေအနေမှာသတင်းသမားတွေအနေနဲ့စိန်ခေါ်မှုတွေရှိနေပေမဲ့ကိုယ့်ရဲ့ရည်တည်ချက်ကိုပြသတဲ့အနေနဲ့တက်နိုင်တဲ့နည်းနဲ့ကန့်ကွက်နေကြတာလို့ယူဆကြောင်းသူကပြောပါရစ
်အဓိကကတော့ပြည်တော်ဆိုပေမဲ့လည်းသူကမြန်မာနိုင်ငံသားဖြစ်နေတယ်မြန်မာနိုင်ငံသားဖြစ်တဲ့အခါကျတော့မြန်မာနိုင်ငံသားတိုင်းကဒီအရေးခင်းတဲ့ပတ်သက်လို့သူတို့ဘယ်လိုသဘောထားရမလဲဆိုတဲ့သဘောထားတွေကိုယ်စီရှိတယ်ထုတ်ဖို့ဘူးဟိုလူအပ်တဲ့လူတွေရှိတယ်ထုတ်ဖို့ဘူးမလိုအပ်ပဲနဲ့နေတဲ့လူတွေလည်းရှိမှာပေါ့ဆိုတော့ထုတ်ဖို့ဘူးလိုအပ်တဲ့လူတွေကတော့ဒီအာဏာသိမ်းသူ့ဘူပေါ့နော်ဒီလိုသဘောထားလဲတူဖို့ကိုပေါ်ပြရမယ်အဲ့ဒီမှာသတင်းတောက်တွေလည်းပါတယ်ပြီးတော့မှဒီအလုပ်ကိုသူတာဝန်ထမ်းဆောင်တာပေါ့အဲ့တော့အခုဒီကိစ္စမှာကြတော့ဖော်ထုတ်ဖို့ကိစ္စကပို့ပြီးတော့အရေးကြီးလာတဲ့ခါကျတော့အဲဒီဥစ္စာကိုသူတို့ဖော်ထုတ်တယ်ဖော်ထုတ်ပြီးတော့မှ တဲ့ယူရဲကိစ္စကိုတော့နောက်မှဟိုဘာလဲတခြားဥစ္စာအခြေအနေမှာလုပ်မယ်ဆိုပြီးတော့မှအဆုံးဖြတ်လိုက်တဲ့သဘောပေါ့ဟုတ်ပြီတဲ့နဲ့ပတ်သက်ရလဲဒါလိုအပ်သလားလိုအပ်တယ်ဆိုရင်တဲ့သူရှာပြီးပြီးတော့မှရေးသားလို့ဒါရတယ်လေပြီးတော့ဒါပြဿနာမရှိဘူးနဲ့ပြပါတယ
်ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်လာချိန်မှာပဲအာဏာပိုင်တွေကအင်တာနက်ဖြတ်တောက်တာအပါအဝင်သတင်းအချက်လက်တွေကိုထိမ့်ချုပ်ဖို့ကြိုးပမ်းလာတဲ့ပေါ်ပြည်တွင်းပြည်ပကသတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေရဲ့စိုးရိမ်မှုတွေလည်းထပ်ပေါ်နေခဲ့ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းအင်တာနက်ဆက်သွယ်မှုတွေနဲ့သတင်းလွတ်လပ်ခွင့်တွေကိုလေးစားဖို့တိုက်တွန်းထားပါရရှင်
။ VOE သတင်းတော့မမေခါပါရှင်။အခုကြားခဲ့ရတဲ့အတိုင်းစစ်ကောင်စီရဲ့ပထမဆုံးဂျိန်သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့စုံစမ်းသိရှိထားတဲ့အချက်လက်တွေရှိနေတယ်ဆိုတဲ့အချက်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကထည့်သွင်းပြောကြားခဲ့ပါတယ်။အပြည့်စုံကတော့မဆုမြတ်မွန်ကတင်ပြမှာပါရှင်။နေပြည်တော်မှာဖမ်းဆီးခံရတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုဒီကနေ့ဗီဒီယိုကွန်ဖရင့်ချင်းလုပ်ပြီးတော့ရုံးထုတ်ဆက်ဆေးပါတယ်။ဒေါက်ဆန်းစုကြည်အပေါ်ပို့ကုန်သွင်းကုန်ဥပဒေပုံမှန်ရှင်းနဲ့တရားစွဲထားတယ်လို့အရင်ကသိထားပေမဲ့ဒီနေ့မှာတော့နောက်ထပ်တမှုတိုးပြီးတော့တရားစွဲထားတယ်ဆိုတာသိရတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ရှင်းနေကြီးဦးခမောင်စောကပြောပါတယ်။တဘာဝဘေးရန်ရဲ့စီမံမှုဥပဒေပုံမှန်25နဲ့ပါထပ်ပြီးတော့တရားစွဲတာဖြစ်ပါတယ်။နေပြည်တော်မှာဒီအာဏာသိမ်းစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါခင်ကြီးဖောင်ဒေးရှင်းကနေပြီးနိုင်ငံခြားငွေစီးဆင်းမှုတွေတွေ့ရှိထားတယ်လို့အချက်အလက်တွေလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောသွားတယ်
။တွေ့ရှိချက်တွေအများကြီးရှိပါတယ်။အဲ့ဒီကကျွန်တော်ပြောနိုင်တာတစ်ခုပဲပြောရမယ်။ဒေါခင်ကြီးဖောင်ဒေးရှင်းမှာနိုင်ငံခြားငွေစီးဆင်းမှုများတွေ့ရှိရပါတယ်။အချို့အချက်အလက်များရရှိနေပြီဖြစ်ပါတယ်။တင့်လျော်ရဲ့အချိန်ရောက်ရင်တက်ဆိုင်ရာကဏ္ဍအလိုက်ထုတ်ပြန်ပေးတာလေရှင်းလင်းပေးတာလေပွင့်လင်းမြင်သာစွာဆောင်ရွက်ပါပါမယ
်။ဒေါခင်ကြီးဖောင်ဒေးရှင်းတာဝန်ရှိသူတချို့ကိုလည်းဆရာနာပိုင်တွေဘက်ကခေါ်ယူမေးမြန်းမှုတွေရှိပါတယ်။ဒါဟာဒီဒေါင်ဆန်းစုကြည်နဲ့တာဝန်ရှိသူတွေအပေါ်နောက်ထပ်ဆွဲချက်တင်မှုတွေလှုပ်လာမယ့်အလားအလာတွေလို့မြင်နိုင်ပါတယ်။ဆက်လက်ဖမ်းဆီးခံထားရတဲ့သမရဦးဝင်းမြင့်ကိုလည်းပုံမှန်25နဲ့တရားစွဲထားပါတယ်။သူတို့တယောက်လုံးဒီဖမ်းဆီးခံထားရတာဟာဒီကနေ့ဆိုရင်16ရက်ရှိပါပြီ။ February 1ရက်နေ့အာနာတင်းယူပြီးတဲ့နောက်ပိုင်းဆရာနာတိမ့်မှုစန့်ကျင်သူ420ကျော်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ဒါကတော့မဆုမြတ်မွန်ပြောပြသွားတာပါရှင်။အခုလိုဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုစစ်ကောင်စီကဘာကြောင့်တရားစွဲဖို့ကြိုးပမ်းနေတယ်လဲဆိုတာကြည့်ကြရအောင်ပါ။2008ဖွဲ့စည်းပုံအရနိုင်ငံတော်သမ္မတကိုရာဇဝတ်ကြောင်းနဲ့တရားစွဲဆိုလို့မရဘူးလို့ပြဋ္ဌာန်းထားတဲ့အတွက်သမ္မတဦးဝင်းမြင့်ကိုတရားစွဲဆိုမှုဟာဥပဒေကြောင်းရာကိုကပြည့်ပြည့်နေတယ်လို့တရားလွှတ်တော်ရှင်နေဦးခင်မောင်စောက VOE ကိုပြောပါရစေ။အလားတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဆွဲချက်ကိုကြည့်ရင်လည်းလက်တလောဘာမှမလုပ်နိုင်အောင်ထိမ့်သိမ်းထားလိုတဲ့ရည်ရွယ်ချက်မျိုးနဲ့လှုပ်ဆောင်တယ်လို့မြင်ကြောင်းဦးခင်မောင်စောကပြောပါရစေ။ဒီလိုဆွဆွဲချက်တွေအစ်စ်ပေါ့နော်မတိုင်ခင်မှာကျမတို့နိုင်ပိုင်းအတွင်းဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဖြစ်လိုက်ပါဆောင်ရွက်ခွင့်ရဖို့ကြိုးပမ်းနေတဲ့တရားလွတ်တော်ရှေ့နေဦးခင်မောင်စောကို VOE ကဆက်သွယ်မေးမြန်းရမှာဒီဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ပေါ့နော်ဒီရှေ့နေအနေနဲ့ကြိုးပမ်းနေတဲ့အခြေအနေတွေကိုနေကြည့်ပါတယ
်ရုံးတင်နေမှာအဲတက်ဆိုင်တဲ့တရားဒီကြီးပေါ့အမှုတိုင်တဲ့တရားဒီကြီးကသူတို့ကိုမေးမှာပါတဲ့တေချာပေါ့ရှင်းနေသားမလားရှင်းနေသားမယ်ဆိုရင်ပฏิနာမလဲအတော့မဟုတ်စဉ်းစားဖို့ရှိသေးတာမေးမယ်ပေါ့ဗျာနော်ဒါပฏิနာမယ်ဆိုရင်တော့အဲ့ဒီရှင်းနေကိုယ်စလဲတာတင်မှုတဲ့စီစဉ်ပေးပါဆိုပြီးတော့ရေးမှုတရားရုံးမှာညင်ကြမယ်လို့ပြောပါတယ်ဗျာ
အဲ့တော့ဒေါက်ဆန်းစုကြည်ကိုသူတို့ယုံကြည်နေရက်ချင်းနေပေါ့နော်အဲ့ဒါတွေကအခုဘယ်လိုရှိလဲရှင
်ဒေါက်ဆန်းစုယုံကြည်နေရက်ချင်းကဒီလိုဗျာရှင်းနေပါမှာဟုတ်ကျွန်တော်နိုင်ငံမှာဖိုင်ဟိုဟာရှိတယ်ဗျာဒါ case management program ဆိုရှိတယ်ဗျာဟမ်အ case management program ဆိုတာကတရားရုံးဒီဟိုတင်လာပြီဆိုလို့ရှိရင်တရားခံဘက်နဲ့ဒီလူဘက်နောက်တရားဒီစီဆုံးအဒီအတွက်တက်တက်ပေါ့လေဒီဟာဘလို့အမှုမျိုးဖြစ်တယ်ရိုးရှင်းလွယ်ကူသလားဒါဒီ6လအတွင်းဆက်တယ်အလဲအလတ်လားဒါဆိုတစ်နှစ်အတွင်းဆက်တယ်ခက်ခဲသလားရှုပ်ထွေးသလားဒါဆိုရင်မနေ့ပေါ်ရအဲ့ဒီလိုကိုကိုအားလုပ်ပေးတယ်သတ်မှတ်ပဲအမှုမျိုးစားသတ်မှတ်ပဲတက္ကသိုလ်ရုံးကြီးတွေကိုကိုအားတရေလိုပဲဆက်ပြီးစစ်ပြီးရဲ့အထူးပေါ့ရရုံးကြီးတွေပြန်ပြီးပြန်ပြီးပြန်စားအဲ့ဒါမျိုးစီစဉ်တာအဲ့ဒါကို case management program လို့ခေါ်ပါတယ်အဲ့ဒါကနှစ်ဖက် ก็ว่าสิ่งนี้ป่าไม่สวยสิ่งนี้สิ่งเนี่ยที่อาจจะมีเนี่ยที่อยากเอ๊ะอะไรมีว่าเนาะดูว่าสิ่งนี้เราไม่ใช่เราคิดว่าเราไม่เป็นผู้เรียนมาลุกที่มาลุกไหนที่บ่อยที่อาจจะมีคนเนี่ยยุ่งว่ามุดเดียร์ทำอ่ะเยอะอยู่เยอะไม่รู้เพราะอะไรคิดว่าเราไม่เป็นผู้เรียนแต่เป็นสิ่งนี้สูงมาลุกมาเพื่อเด็กก็จะเอาสิ่งนี้ที่ทำไปกับสิ่งนี้งานไปสิ่งนี้งานได้สิ่งนี้ก็จะเลยเอา
ทางเว็บที่ผู้สูบอยู่ยืนยันเป็นเพียงว่าเนี่ยกูก็ตอนนั้นที่ยืนยันคือเราไปรู้สึกว่าเยอะดีอย่างเป็นนี่เป็นนี่เป็นนั้นมีสิ่งที่บอกอย่างเสียรู้ดีเช่นนี้ดีช่วงสองเช่นนี้เนี่ยก็ที่ดอสันสุจิโร่เราต้องรับอุ้มยืนอุ้มมือเราไปรู้มีอะไรบ้างอย่างเป็นนี่อะไรเช่นกูนี่ท่าเลยกูนี่ท่าก็เราทุเรียนอ่ะไอ้ที่ตัวกูพันตัวจีมาไปเอาพันตัวเลยพันตัวนี้เรา
ว่าเราไม่เจอหลานเลยบ่อย่างนั้นสุดท้ายมีเดียมาที่ตัวกูจะมาอยู่เลยสุดท้ายเป็นพวกมาเป็นผู้บริเป็นพวกมาในยุคใหม่เลยสุดท้ายสุดท้ายมีเดียมาจะมาเจ้าเนี่ยสาบอย่างนั้นช่วยมาเจ้าเนี่ยสาเนี่ยอะไรสุดท้ายจะที่เดลาร์เทียชินะอะไรเจ้าหน้าเนี่ยอะไรว่ากันเนี่ยอันนี้สิ่งที่อันนี้อะไรเจ้ามาอุ้งเทียนชาวบ้านเลยนะแต่เจ้าหน้าลำบากกูมีเจ้าเนี่ย สานเนี่ยยี่ดีอ่ะคือว่าสานเนี่ยยี่ดีเนาะแต่ยังไงกูคันท้าว่าจะตีอยู่ไงตัวนี้ยาวยี่สิบเอ็ดสิบเนี่ยพอเนี่ยสานเนี่ยปีกูคันสาบูทาร์ไปเลยอ่ะไอ้เราการเราอุ้งเด็กกูเลยกันเลยกูว่ากูอ่ะพันธุ์อะไรอย่างเงี้ยสักกูเองเนี่ยปีเดียวมันเขาไม่ไอ้ที่มาเลยตัวงานเนี่ยปีเดียวมาสิ่งเนี่ยพี่รู้ว่าเด็กส่งยี่บ่อยอ่ะแล้วจะนอนไล่มามาบ้างไหมเนี่ยแล้วตัวงานที่เชื่อเราอ่ะ
เอ็นเอลดีซีซีอีกอย่างหนึ่งก็มาดาวน์เบลูเชลาร์ว่าดูเนี่ยแต่ยังปีเราตัวนี้ออฟฟิเชียลเดฟเฟนส์คอนซัลท์เราไม่ใช่ดีกว่าอย่างไม่ใช่เรื่องดีๆว่าเนาะโอเคแล้วคุณดาวน์เซนส์จีเนี่ยแต่เมื่อเราอุ้มยิงกูสวีทาร์เป้าหมายเป้าหมายว่าเสียต้องได้ชับลูชินได้ใช่ไหมอะไรอะไรว่ามึงก็ยุ่งบ่กูไม่อยากที่จะเรียนค่ะเป็นดีกว่าไม่ค่อยดีกว่าอย่างนะที่ซีซีเนี่ยมึงบ่กูว่าแล้วสุดท้ายจะเป็นที่ไหนบ่แล้วสุด
ซึ่งที่เนี่ยมุ่งหน้าอะไรมุ่งหลังเนี่ยที่เนี่ยที่มีเจ้าอย่างมันเนี่ยมาเลยเขาเนี่ยมาเขาต้องสู้อะไรกูกองทุนสิบชิดเดียวกองเงินมาบีบดึงกูบ่อยนะแต่ไม่อธิวาโรจ่าว่าไม่ใช่ดีเลยยุ่งอ่ะแล้วคันเลยเสียไม่คงดีเลยก็เจ้าสุดท้ายเจ็ดมุ่งเปลี่ยวไม่สวยเนาะกูไม่ดีอย่างจ้าก็มาตอนนี้เนี่ยเราทำอะไรก็ยังเนี่ยเราทำอะไรกู กูที่เนี่ยเงินเราทำอะไรพี่ไม่พี่ชีวิตอุบลีอยากกูไปเลยตัวเราทำได้ไปทำได้ดูดีอ่ะพี่ว่าชีวิตอุบลีจะทำสิ่งที่เราอุบลีแต่ไม่ใช่ชีวิตเราอุบลีทำอะไรที่ไม่ดีสวยน้องมีอุ้งเชียวอุบลีไก่ที่สวยอุ้งเวียนเนี่ยทำอะไรอะไรอ่ะไม่รู้ยี่บอกกาลาที่สวยกว่าทำอะไรเนี่ยอยากว่าทุกอย่างทำอะไรอ่ะตัวฉันเลยอยากที่เราแล้วฉันเลยยิ่งสวยเนี่ย อะไรกันที่อยากสักคนอยากบอกอยากที่อยากจะเช่าที่อยากสักคนได้ยุบอยากทำจะได้มาบ้านเราเนี่ยที่อยากเสียเออถ้าสมรภูมิที่เหนือเป็นสมรภูมิอยากที่จะเอาที่มาเช่าที่เสียงบุตรเราไม่ใช่ที่ยาลูกตัวความดุขาสิวันนี้จะใช้มาบอกเนี่ยแต่เราอุ้มยี่เจ้าอยากเลยเราจะเก็บเงินนี่เราจะอยู่สบายเนี่ยแต่เราอุ้มยี่เจ้าตอนนั้นอยู่จนตัวเราเกิดจากเราตัวที่กูยันโดนเตะเพื่อค่ะ ตรงนี้ฟูกูแต่ตัวในเรื่องเนี้ยอยู่ในบุตรชายอุ้มเนี่ยมีเรื่องอยู่กับเขาสมิงก็สุดสวยแล้วเนี่ยจะรู้บุกเป็นคนอุ้มเนี่ยสวยแล้วมาเชียร์แล้วเลยอุ้มเนี่ยมีจีบุกเดียวอยู่สบายเลยอะไรอย่างมือเลยจะนวดที่มือลูกอุ้มเนี่ยมีที่อะไรที่เราชอบเนี่ยเป็นอะไรสุดยอดทั้งหมด
เอ็มมาดองเซนสุจิเนี่ยแต่เมื่อวันนี้กูไอ้สวยเจ็ดตินทาราบอกเนาะไอ้อะไรอะประตูเรียสวยเจ็ดตินทาเลยจ้ะไอ้อะไรเด็กตัวดูเย็นดูดีกว่าเลยอะเนี่ยอย่างเนาะคุยเยอะแต่คุยเช้าวันนี้ได้เลยดูเย็นดูดีเดียวโอเคไอ้เราแต่เมื่อวันนี้กูแต่เพราะว่าเบียร์นี่สายอาซีแมนคังเวมุปโอมาเนี่ยสวยเลยสวยอะไปเงาไอ้เราประตูน้าเลยดูยังโอเคคืออาจารย์ที่อะไรดูว่าบอกอยากดูจีมาไอ้อันนี้ชอบอะไรดูดี ชาวบ้านเลยบอกอย่าเป็นนี่เป็นนี่อะไรบอกอย่าเนาะแล้วชาวบ้านเลยเขาจะไอ้คุณแม่ดูจะมีอะไรตัวเองบอกอะไรอันนี้ประมาณเลี้ยงคุยยามยาเลยบอกอย่าไอ้เรื่องจะที่ว่าทว่าเบียร์นี่เขาเวทีนี้อยู่ประมาณ
ก็สั่งงานมาปาร์ตี้กระเป๋าว่าเปียกนี่รู้ที่สี่แทนยาดูอาคิวรู้ที่เลี้ยนเนี่ยที่สี่บอกนะโอ้โหเตยยาดีสุดาวที่สี่ที่สี่ปีเนี่ยที่สี่ลูกใจเนี่ยสุดจะสวยอะไรอย่างนั้นก็น่าจะรู้อุบลีจะเตยยาโอเคเนี่ยถ้าเราไม่รู้จะสักกี่สูบอุบลีจะเอาอย่างนี้ที่สุดจะเตยยาสวยเนี่ยเป็นเส้นอะไร
ดีโลดาวเซนส์ชินเนี่ยแต่เมื่อวานมีโนกูตัวอเมริกันท่าเรดีสเวจเดียวจีเนียเพียดีที่อาสเวโบโจซานี่เรดูเรียยี่เวจเจ็บปอนอ่ะเบตัยนาทีโอดูสเวโบเลยบลูปงจามิวเน่รับมาหมดท้องชาบูลาตัวเรียยี่เวจเจ็บกูบลูตงจามิเนสยาเฮ้ยอะไรกันตัวเรียยี่เวจเจ็บเด็กกูจะโอเจนัวกูอ่ะหลังเดือนหกสัปดาห์ตัวกูอ่ะบอกยังจะเอาเชียงมาเลี้ยงกันเดียวกันเชนัวเด้งยี่เด็กตลอด อัตบาลที่ว่าทำไมดีอันลงมาทำไมที่นี่ลงเลยก็เช่าโอ้ที่นี่ยังเป็นเส้นได้เนาะอะไรเช่าของเขาไม่มาเทียบผู้บอกนะแต่เราโอ้ตั้งแต่เส้นได้ไม่สวยเนาะว่าแล้วแต่ล้อมาเนาะดิสอีบุ่นที่อ่างบอกนะกว่าลงเทสามารถทำได้กี่สามเดือนเกิดจากเทมาเลยอะโอ้ที่แต่มาตรงเนี่ยอันนู้นสูงชาติเนี่ยโอ้มาเลยนะอะไรก็ยุ่งยากขั้นตอนดีเลยว่า แกมากันอยู่ป่าบ้านเลยอาม่ากับพี่ก็มีอะไรปุ่มมาเนี่ยกันป่าบ้านเลยก็เจ้าเอ๊ะกูอาหมูรอด้วยมาเลยกันป่าทางมาเป็นเนี่ยที่นี่เป็นที่ชาติไงบ่เนี่ยนะแต่ถ้ามาพี่พี่เอาพี่ไปไหนเลยตรงเนี่ยเราพี่ไปไหนเนี่ยที่ไหนอยู่ที่ไหนอยู่ปุ่มมาบ้านนะตอนนี้ที่เกี่ยวกับที่พี่ยาวๆนะแล้วก็ว่าจะเอาพี่นี่แต่ละลูกชิ้นไปส่งเลย
ที่นี่ว่าเนาะคุณตะกบาลูนายงานกาตายวันก็ดีเนี่ยมาพิจารณาในงานลงนามเก่าก่อนเนาะตะกบาลูว่าเลยดีดองเส้นสุดจริงเนี่ยแต่เมื่อวันนี้เนี่ยคุณดีโลที่สุดสวยท่าเรือสุดสวยจะดีที่อายุที่แม่กิจการุสร้างจริงเนี่ยข้าจารอดีมุ่งมาปนอสยาลูดีอุบลีโจซานี่นี่เนี่ยหลังจากสร้างเว็บพูดเส้นนี้เนี่ยดูจะอุ่นนี่เนี่ยปนอสที่การอดีมุ่งเนี่ยเป็นแบบว่าอารมณ์ติดติดไทยดาวน์เนาะอะไรแบบนี้เปรียบเปรียบลุยยามาเช่นอันนี้ดีใจกันสิอาดีอา ก็ใช่เลยจริงๆว่าทุกอยู่แค่ที่ชาวบ้านแต่ยิ่งเนี่ยอุ้มดีอันนี้เนี่ยเดียวมันก็มาละอ่ะแต่มาละอาชีพไหนที่อยู่ที่มาแต่อุปสรรคมาที่เชื่อมบูทาวันที่มีอยู่เลยเช่นสุดท้ายนี้เดียร์นะว่าก็ที่ดีเช่นนั้นเป็นเรื่องที่ลูกคนเลยใช่ไหมอุปสรรคปีนั้นเลยว่าเรื่องมาเกี่ยวกับความรำมาบ้าอุดรอ่ะบุ๊คสุดท้ายเลยเดี๋ยวมุ่งยาวไป
โอ้คนเดียวอุ้มเลยปุ๊บมันเสียอย่างไม่มีใครรู้เลยใช่ไหมดีไอ้หลานเจ้าเนี่ยเราตัวยาวมาเลยโอเคแต่ก็รอเดี๋ยวรอต่อเช่นนี้อุ้มเข้ามาสบายสิคุณรู้วิวเองที่มาบ้านกูเช่นเดียบีรอเช่นเดียบีได้ด้วยจะมารู้จริงๆยังไงที่มาเลยเสียเลย
VOA American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖမ်းယူမှုနဲ့လိုင်းတူမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ရိုက်ထည့်လိုက်တာနဲ့ Tomorrow VOA မြန်မာပိုင်း ပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabermese channel ဖြစ်ပါတယ်။စလုံးပေါင်းက voabermese channel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် voabermese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabermese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဟုတ်တယ်ခုနှစ်နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့မြမအရေးတရုတ်ဆေးဆက်ပေးနိုင်မလားဆိုတဲ့ဒီအလားအလာပေါ့နော်ကျမတို့ကြည့်ကြရအောင်ပါ February 1ရက်နေ့မြမနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ဖြစ်ပေါ်နေတဲ့နိုင်ငံရေးအကျက်တဲကြားတရုတ်နိုင်ငံဂျာဝင်ဆေးဆက်ဆောင်ရွက်နိုင်ခြင်းအလားအလာနဲ့ပတ်သက်လို့ Washington DC အခြေစိုက်သုတေသနလေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Stimson Center ရဲ့တရုတ်ဌာနဒါရိုက်တာ Miss Yun San ကိုကိုရဲမင်းထွန်းကဆက်သွယ်မြင်းမြန်းထားပါရရှင
်။တရုတ်နိုင်ငံရဲ့မူဝါဒတွေကိုလေ့လာနေတဲ့ကျွမ်းကျင်သူတယောက်အနေနဲ့ပေါ့လေ။ Miss Yun San ကအခုမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုနောက်ပိုင်းမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါသလဲ။ကုလသမဂ္ဂကကြေညာချက်တွေကသကလုံးအုံတုံးတွေကိုတရုတ်နိုင်ငံကအာရုံသွားအောင်လုပ်တဲ့ကိစ္စမျိုးတွေကိုဘယ်လိုမြင်ပါသလဲ
။ I think this political development in Myanmar really caught China in a very difficult place.Well, officially, the Chinese have not pronounced this event as a coup yet.
မြန်မာနိုင်ငံကနိုင်ငံရေးအပြောင်းအလဲကတရုတ်နိုင်ငံကိုတကယ်ပဲအခက်အခဲကြားရောက်အောင်တွန်းပို့လိုက်တာပါ။တရုတ်နိုင်ငံကအခုချိန်ထိဒါကိုအာဏာသိမ်းမှုလို့မခေါ်သေးပါဘူး။တရုတ်သတင်းဌာနတွေနဲ့တရားဝင်ကြေညာချက်တွေကစစ်တပ်ကတာဝန်ယူတာအစိုးရအပြောင်းအလဲစတဲ့စကားလုံးတွေကိုပဲတုံ့နှုတ်နေပါသေးတယ်။တရုတ်တို့ကတခုခုကိုတတ်မှတ်ပြဋ္ဌာန်းပြောဆိုတာမျိုးကိုရှောင်ချင်နေပါသေးတယ်။မြန်မာစစ်တပ်ကိုထောက်ခံပြီးအာဏာသိမ်းမှုတွေတရုတ်တို့ပါဝင်တာမျိုးမြန်မာစစ်တပ်ကိုအကာအကွယ်ပေးတာမျိုးစတဲ့စကားတွေကြားနေပါတယ်။ဒီနှစ်ခုကကြွားပါတယ်။မြန်မာနိုင်ငံပဲဖြစ်ဖြစ်တခြားနိုင်ငံပဲဖြစ်ဖြစ်တရုတ်တို့ကဘယ်အချုပ်အခြာအာဏာပိုင်တဲ့နိုင်ငံကိုမဆိုကုလသမဂ္ဂလုံခြုံရေးကောင်စီမှအကာအကွယ်ပေးမှာပါပဲ။ဒါကတည်ရင်းရေးမဆွတ်ဖက်ရဆိုတဲ့တရုတ်နိုင်ငံသားရဲ့ဝါဒကိုထင်ဟပ်စေတာပါ။တရုတ်ကအာဏာသိမ်းတာကိုထောက်ခံတယ်ဆိုတာကတော်တော်လေးမတိကျတဲ့ပြောဆိုချက်ဖြစ်ပါတယ်။တရုတ်ကအရင်ကလည်းဒေါန်ဆန်းစုကြည်နဲ့ဆက်ဆံရေးကောင်းခဲ့ပါတယ
်။တရုတ်နိုင်ငံကဘယ်ဘက်ကမှတိတိကျကျလိုက်ပြောဆိုတာမရှိသေးသလိုအခုဖြစ်နေတဲ့မြန်မာနိုင်ငံကအခြေအနေကိုလည်းမမြင်တွေ့လို့ဘူးလို့ပြောပါတယ်။ပြည်တွင်းမှာအချင်းချင်းဖြည့်ရှင်းဖို့လည်းပြောနေပါတယ်။လောလောဆယ်နှစ်ဖက်စလုံးကမပြေလည်သေးတော့တရုတ်နိုင်ငံကများဂျားလူအနေနဲ့ဆက်ဆက်ညှိနှိုင်းဖို့မြင်ပါသလ
ား Well I think when people talk about potential mediators China is in a good position because China has relationship with both sides
တရုတ်နိုင်ငံကနှစ်ဖက်စလုံးနဲ့ကောင်းတဲ့ဆက်ဆံရေးရှိလို့အလားအလာရှိတဲ့ဂျားဝင်ဆက်ဆက်ပေးသူတယောက်နေရာမှာရှိနေပါတယ်တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကနှစ်ဖက်စလုံးနဲ့ဆက်ဆံရေးဆက်ကောင်းကျင်လာကြောင်းလေဒါကတရုတ်နိုင်ငံအတွက်အားနည်းချက်ဖြစ်စေပါတယ်အဆုံးသတ်မှာဘာကိုလိုချင်တယ်လဲဆိုတော့ရည်မှန်းချက်ပြပြပြပြမရှိပဲညှိနှိုင်းပေးရင်တော့ဒီတွဲဆောင်ဆွေးနွေးပွဲကဘာအတိတ်ပဲမှရှိမှာမဟုတ်ပါဘူး။ဒါပေမဲ့လက်ရှိအခြေအနေကိုနိုင်ငံရေးအရာနှစ်ဖက်တင်းမြတ်စွာနဲ့ပြေလည်အောင်လုပ်နိုင်မယ်ဆိုရင်တော့အကောင်းဆုံးအဖြေဖြစ်လိမ့်မယ်။ဂျာဝင်ညှိနှိုင်းမှုနဲ့အောင်မြင်မအောင်မြင်ဆိုတာကအဆုံးသတ်မှာဘာကိုလိုချင်တာလဲအပေါ်မှာမူတည်နေပါလိမ့်မယ်။စစ်တပ်နဲ့ NLD ကြားနိုင်ငံရေးသဘောတူညီချက်တစ်ခုရကောင်းရနိုင်တယ်လို့လူအများစိတ်ထဲမှာရှိနေမှာပါ February 1ရက်အာဏာမသိမ်းမီသတင်းပတ်ထဲဆေးဆက်ဆွေးနွေးပွဲတွေမအောင်မမြင်ဖြစ်ခဲ့တာကိုလည်းကျမတို့သိခဲ့ရပါတယ
်တရုတ်နိုင်ငံရဲ့ဝန်ကြီးမကြာမီလာမယ်ဆိုတဲ့ခေါ်လဟာလာတွေလည်းကြားနေရတယ်အခုဆွေးနွေးဖြစ်မယ်ဆိုရင်တရုတ်နိုင်ငံကဂျာဝင်ဆေးဆက်သူအဖြစ်ပါဝင်နိုင်တယ်လို့မယူဆနိုင်ဘူးလား
I think if he does visit, I think it will be a responsible thing for China to do.
တကယ်သာမြန်မာနိုင်ငံကိုတရုတ်နိုင်ငံသားဝင်ကြီးတွားမယ်ဆိုရင်တရုတ်တို့ကတာဝန်ရှိတဲ့စိတ်နဲ့လုပ်တာမျိုးဖြစ်မှာပါ။တရုတ်တို့ကကမကဋ္ဌပြုဆောင်ရွက်ပြီးရှေ့မတိုးနောက်မဆုတ်ဖြစ်နေတာကိုနှစ်ဖက်အဖြေရအောင်ဆောင်ရွက်တာမျိုးပါ။တရုတ်တို့ကနှစ်ဖက်စလုံးကိုအတူလာပါစကားပြောပါအဖြေရှာပါလို့ပြောမှာပါပဲဒါပေမဲ့တရုတ်တို့မှာအဆိုပြုချက်ရှိမလားအဖြေရှိသေးသလားဆိုတာကတော့မေးခွန်းထုတ်เสียရှိပါတယ်တရုတ်တို့ကအဲ့ဒီလိုဂျာဝင်ဆေးဆက်ပေးမှုတဲ့အတွေ့အကြုံလည်းအများကြီးမရှိပါဘူးဒါပြင်မြန်မာပေါ်ထားရှိတဲ့အမေရိကန်ရဲ့မူဝါဒကလည်းတရုတ်တို့ရဲ့တွက်ချက်လုတ်ကင်မှုအပေါ်တက်ရောက်မှုရှိမှာပါ
ဒါဆိုရင်မြန်မာနိုင်ငံကိစ္စတရုတ်နဲ့အမေရိကန်တို့ညှိနှိုင်းဆောင်ရွက်သွားနိုင်မယ့်အခြေအနေရှိမယ်လို့ထင်ပါသလား?
But I think they should at least.
အဲ့ဒီလိုနှစ်နိုင်ငံလုံဆောင်လိမ့်မယ်လို့တော့မထင်ပါဘူး။ဒါပေမဲ့အနည်းဆုံးနှစ်နိုင်ငံဒီအကြောင်းဆွေးနွေးတင်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကိစ္စက တရုတ်အမေရိကန်နှစ်နိုင်ငံစလုံးနဲ့ပါဝင်ပတ်သက်နေပါတယ်။မြန်မာနိုင်ငံတွင်ညီညွတ်ရေးနဲ့တည်ငြိမ်ရေးကိစ္စကနှစ်နိုင်ငံစလုံးရဲ့အမျိုးသားအကျိုးစီးပွားကိစ္စတွေဖြစ်ပါတယ်။တရုတ်အမေရိကန်နှစ်နိုင်ငံဆွေးနွေးဖို့ကတကယ်ကိုလက်တွေ့ဖြစ်နိုင်ပါမလား?
I think it's going to be extremely difficult because although ကျန်နိုင်ခြင်းရှိပေမဲ့တော်တော်တော့ခက်ခဲတဲ့ကိစ္စဖြစ်ပါလိမ့်မယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကနှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားဖြစ်နေပေမဲ့အခြားမတူညီတဲ့အကျိုးစီးပွားတွေကလည်းတပြိုင်နက်တည်းမှာရှိနေပါတယ်။လေးနှစ်တာသမရထရန်လက်ထက်မှာပြန်ဆိုင်မှုများပြားလာနေတာကြောင့်မြန်မာကိစ္စအတူထိုင်ဆွေးနွေးဖို့ကခက်ခဲမဲ့ကိစ္စဖြစ်မှာပ
ယွန်ဆန်ကိုကိုရဲမင်းထွန်းဆက်သွယ်မေးမြန်းခဲ့တာပါရှင့်အခုတော့ဆက်သွယ်မေးမြန်းခန့်အစီအစဉ်ကိုတင်ဆက်မှာပါမြန်မာနိုင်ငံမှာဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြနေတဲ့လူမှုလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်နေတဲ့တက်ကြွလှုပ်ရှားလူငယ်တဦးဖြစ်သူမတ်ရှားရမုံကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရရှင
်မတ်ရှားရမုံပထမဆုံးကျွန်တော်တို့အခုစကားပြောတာမြန်မာစံတော်ရေးညနေ၄နာရီမိပါရှိပြီပေါ့နော်ဆိုတဲ့အခါကျတော့ဒီကနေ့ရန်ကုန်မြို့တော်ဝန်ကဆန္ဒပြပွဲတွေအခြေအနေဘယ်လိုရှိပါသလဲဒီလူငယ်ရေးတပ်တွေနဲ့ထိတိုက်ပြတာမျိုးရှိပါသလားဟိုတခုခုရုံးဆက်ခတ်အခြေအနေမျိုးရှိပါသလားအေးအေးဆေးဆေးပါပဲလား
ဟုတ်ကဲ့အခုချိန်ကြီးတော့ဒီရန်ကုန်အခြေအနေရပါတော့ရုံးရင်းစံကတ်တွေဖြစ်နေတာမျိုးတော့မရှိဘူးဒါပေမဲ့ဟိုပိတ်ဆို့တားဆီးရာတွေရှိတယ်ဟိုပိတ်ဆို့တားဆီးရာမဟုတ်ရင်တော့အနာနေပြီးတော့နှောက်ရက်တဲ့ပုံစံဟိုအကယ်၍ဟိုဒီဘက်ကနေပြီးတော့ဟိုဆန္ဒပြတဲ့သူတွေရတာဟိုသူတို့ကြောင်ကြောင်ရွံ့ထိတ်လန့်နေမယ်ဆိုရင်တော့ဒါသူတို့ဘက်ကပြန်ပြီးတော့ဟိုပြန်ဖြဲချောင်းမဲ့ပုံစံပါတော့ရှင်းပြပြောရအဲ့လိုပုံစံမျိုးတွေနဲ့ဟိုအဟန်တားတွေလုပ်နေတဲ့ဥစ္စာတွေတော့ရှိတယ်ဒါပေမဲ့ဒါတွေကိုပြည်သူတွေကဟိုရန်ကုန်မြို့ကပြည်သူတွေကအေးဆွေးကြော်လာနိုင်တာတွေတွေ့ရတယ်ဘောတော့အခုလက်ရှိအခြေအနေဒီရန်ကုန်အခြေအနေကတော့
ဟုတ်ကဲ့ဆိုတော့တချို့မြို့တွေသူတစ်ဖြစ်တော့မန္တလေးပေါ့နော်မန္တလေးမှာဆိုရင်မနေ့ကလည်းပဲရဲရဲရိုင်းနှက်ပြီးတစ်ခတ်ပြီးတော့ပြိုခွဲတဲ့အထိဖြစ်တယ်ဒီနေ့လည်းပဲကြိုက်တာနှက်တာပြိုခွဲတာတွေကျွန်တော်တွေ့ရပါတယ်ဆိုတော့ရန်ကုန်မှာကတော့အခုချိန်ဒီဒါမျိုးတွေမကြုံရသေးဘူးမရှိသေးဘူးအဲလိုမျိုးအပြင်းထန်အင်အားသုံးကြိုက်တာမရှိသေးဘူးဆိုတော့မန်ရှားရမုံတို့အနေနဲ့တစ်ဖက်ဆက်ကောင်စီဘက်ကနေပြီးတော့အဲလိုအင်အားသုံးဖြိုခွဲလာနိုင်တဲ့အခြေအနေကိုရောခံမှန်းထားတာမျိုးရှိပါလား
ခံမှန်းရတယ်ရှင်ဘာဖြစ်လို့လဲဆိုတော့ဟိုတခြားနေရာတွေမှာမပြစ်ခင်တဲ့ရန်ကုန်မှာဒီဆန္ဒပြပွဲအချိန်ဒုတိယရက်မှာတော်တော်ကြီးအချိန်အကောင့်လာတာရှိရပါတော့အဲ့ဒီနေ့မှာတည်းကဒီရေကားတွေဟိုစစ်တပ်အင်အားတွေတိုးချဲ့ပြီးခြတဲ့ဟိုပုံမှန်ဆိုရဲတွေလောက်ပဲတားဆီးရရှိရတယ်နော်အခုကရဲနောက်မှာစစ်သားတွေကခံတပ်အနေနဲ့ထပ်ပြီးရောချရဲဟိုအောက်ချရဲပုံစံမျိုးတွေတွေ့ရတယ်အဲ့လိုဆိုတော့ဟိုသူတို့ဘက်ကဘာမှမလုပ်ဘူးလို့ပြောလို့ရတဲ့အခြေအနေမရှိဘူးဟိုတခခုလုံနိုင်တယ်ဒါပေမဲ့ဟိုကျွန်မအချင်းပေါ့နော်တခြားနေရာတွေမှာလုံနေပြီရန်ကုန်မှာမလုပ်သေးဘူးဆိုတာတခြားနေရာတွေကရန်ကုန်နဲ့ရှင်မဲ့ဆိုရင်လမ်းအားဖြစ်ကြည့်မလားနေရာအားဖြစ်ကြည့်မလားတစုတစီရဲလို့ဖြစ်တယ်ဘယ်နေရာမှာစုံမဲ့ဆိုစုံရက်ကတခုလည်းဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့အနေနဲ့ဒီလူတွေဒီနေ့ဖြိုလိုက်ရင်နောက်ရက်လူနေသွားမယ်ဆိုတဲ့ကြီးရွယ်ချက်နဲ့လုပ်တယ်လို့ကျွန်မထင်တယ်ဒါပေမဲ့ဟိုတိတ်အိုအားဖြစ်ပါတယ်data တိုင်းမှာကဘလိုပဲခွက်ခွက်လူကအချိန်ထိုးနဲ့ညားလာရတွေ့ရတယ်ရန်ကုန်မှာကျတော့တနင်္လာမှာဖြူခွင်းလိုက်ပြီမယ်လေအကယ်၍စုလီမှာဖြူခွင်းတယ်ပဲဒါလဲရမှာအုံကြောင်းမှုဖြစ်မယ်မြင်းဒီကုန်းမှာအုံကြောင်းမှုဖြစ်မယ်စုရက်တွေအများကြီးနဲ့ဟိုခွဲထွက်နေတယ်လို့ဖြစ်တာပေါ့နော်အဲ့လိုဆိုတော့ဟိုသူတို့အခုချိန်ကြီးရန်ကုန်မှာမလုပ်သေးဘူးဆိုတာကတခုခုကြံနေရလဲဖြစ်နိုင်တယ်ဒါပေမဲ့အချိန်မရွေးလဲထားလုပ်နိုင်တဲ့အခြေအနေဖြစ်နိုင်တယ
်ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကတချို့သတင်းတွေကရေးကြပါတယ်ဟိုသတင်းအများကြီးတော့မဟုတ်ပါဘူးကြောကြဆူကြရလေးပဲကျွန်တော်တို့အတန်ကြားပါရတယ်။ဒီရပိုင်းဒီမှာပေါ့နော်ဒီတရနေ့ရဲ့အတွင်းမှာဆန္ဒပြပွဲရန်ကုန်ကဆန္ဒပြပွဲလူနည်းလာတယ်အချိန်နည်းနည်းရောလာတယ်ဆိုပြီးတော့ပြောကြတာရှိတယ်။မရှားရမုံတို့ကကိုယ်တိုင်ဒီဆန္ဒပြပွဲဒီမှာရှိနေတာဆိုတော့အဲ့ဒီအပေါ်မှာမရှားရမုံဘယ်လိုမြင်ပါသလဲ
။ဟုတ်ကဲ့ဟိုအဲ့ဒါကဟိုမဟုတ်ဘူးပြောနေတယ်လို့မျိုးဟိုလူတွေနေဝရတယ်ဆိုတာမဟုတ်ဘူးလူတွေနေဝရတယ်ဆိုတာလမ်းပေါ်တွေမှာလူတွေနေဝရတာဟုတ်တယ်ကားလမ်းမကြီးချင်းမှာပုံမှန်ကဟိုကျွန်တော်တို့ဒီတပိတ်ဟိုဘလို့ပြရမလဲဒီဆက်အာနာတင်းတင်းပြီးချင်းမှာလူတွေကထွက်တဲ့အခါမှာတယောက်ပေါင်းနဲ့ 结果嘞，没看清人家比多嘞，脱家来看嘛，你呀，弟弟呀，你嗡嗡的脱家了，两码的嘛，留个边界呢，两码的嘛，公鸡干两码嘛嘞，比如说，留只呀，人家个地大嘞，但没公那边家了，留一个，不留出多来说，这都是之前的留家嘞，会收保密的留家嘞，哦，农业会出来收保密留家，其他会，那个会呢来收保密留家嘞，江南会呢收保密留家嘞，这都是之前的缺口嘞，看嘛，年年工作年年工，来人就来人，收嘞就收嘞，一路变。第一白马肉哦，这个哦，哎喽，苏联路尼亚牛马子，那滴滴的蛋奶黄了，对呀，他们把皮剥来做，哎呀，卤的呀，阿哥啊，凤山姜黄的，但用的少，到别的凤山皮多，但用的半年些嘛，哦，毛里米做呢，哦，卤的呀，半年些要比，半温两年用不着看，青菜啊，五菜啊，香的呀，我那空锅做的呀。在那边没皮头的呀，哎，是有小皮肉，半温凉的哦，像我们这不打水来的，俺们就老早在洗了不咯？卤鸭内碗的做了，不好顾，咱们两码的嘛，卤内碗的做了，好的，家里来不么？咱们那边做，但用些肉，提半些肉嘛，哎，卤鸭的呀，多帮的卤皮多些哈。
OK， 包山的你也比较暖了不咯？那如果的温凉的耶，的阿那皮生意卤小木不咯 ？CDM 卤都搞比较家的阿那皮生意卤小木，哎，那个来不整体的哦，啦。你的话，如果他出来了，就出来对你啊吧。所以说 ，DCDM 楼项目个，别老提你啊，提要母心里吧的嘞。第这个是免了难吧的啦。
OK， 今晚我跟你比较没说，啊，关于 DCDM 楼项目个，他的你妈的妈是的，不是也呀？我讲你安龙的楼上没难没说，第四年的呀，这窟窿啊，学长比较，第四高四啊高六，不能比较没，前朝朝那么这窟偏难的些。超那么多个钱来的，比如阿古一千年来的 CDM 也，哦，端的一千年阿古所以，第二所以嘛，那第二他为难的，哦，就他那端不了的，就他那嘛，这一来，就他那嘛，来一差来的，大家都如阿去这个路人啥的，这个看啥的啊，都如忽然都如提到 ，CDM 嘛，都如八万嘛，都如哎那个都如牛子。哦，那我就看第六牛嘞，没中啊，无数嘞，三牛嘞，都底下嘛，新年大家都来捞钱吃嘞。CDM 嘛的，阿高龙那不帮帮回来嘛是，是一年的窟窿啊，小家伙嘛。
第二嘛，就侬对啊不？喏，第苏亚的奥巴利提，奥巴利提的没杨杨路苏比了哈啦，叫嘞哈的西拉嘞，所以奥巴利提出来个的空多啦，所以苏亚的空多啦，所以努力个，他们土家无数嘞，都不牛啦不？喏。然后个阿拉三道三年嘛，是多外人，看没太难，看太看太也没无外物，没啥物啥比较情况。那看没太物，所以说，山东独立也是有外来流的个，大拉的系列，表拉的系列，所以大家那边看太的身体有啥个，也是嘛是施工是有多嘛，不能说，第二里个没啥物能抵他吧的啦，大里个老提心里吧的嘞，那比如阿拉个有施工是对，把老提提在内嘛的。
OK， 阿里欧咱嘞，是的，他怕讲嘞比较嘞，农业事业的，可能不得比较完哈，啊，空间啥的，这就那种是的，哦，我这里也做买，地铁边站啊，不喏，塞马达啥嘞，啊，空间啥比较嘞，第一空我，啊，空隔断没做喏，没外屋做嘞，地图里多来对呀，哎，看嘛，塞尼亚嘞，把路来呀嘞做，啊，空么搞着，我走路过来呀啥，地带没养肥嘞做嘞，本身没去带包着，第一空嘞当。哦，那来说，地皮都嘞有三大标位，都在看嘛，好标目嘞是的，好标目嘞，你得先录入啊，地皮呀那边，第一空嘞呀，啊，赛道嘞确实，怎么说的？哦，怎么说本来就上来就空啊，怎么说赛边去的本身就去哪里啊？啊，就是说，然后来皮都嘞只有怎么说的？第三大标位的呀，你比较录入好标位的呀，你得先皮都嘞地样都比较皮都嘞呀，你嘛，然后也比较赶快三斤嘞，请你留心哈。
我那时候嘞，没啥用标嘞，他妈的，这一边八八嘞的。现在把西瓜一路安瑞卡土地公司收的，大概现在呢，十三年的西瓜一路安瑞卡土地公司收的，就那如果家他拉手烟，哈拉的麻痹啊，没电布，没药布，哎，路边的茶杯吸的不呢 ，cigarette 都把路，哪里有来没电布，没药布，手比较比较呢，啊，现在呢，十三年的西瓜一路安瑞卡土公的股，特别冒的是啥木不呢？今年说的那边一路牛，啥人的改变了，啥那边啊，就那对呀吧的，是咯。哎，你老牛，实在呢，没办法不，哈啦，实在个，实在个，土地的思维个，没外物，没动物，没药物，所以还牛加药，这这渐渐吃烂难解，是的啦，没啥用，我们不留老牛的嘞，不留有啥他的嘞。
OK， 哇，哦，这玩意儿我不说，反正第三那边我的嘛，八月三，最早的年嘛，啥太单位，实在土狗没外呢，就不要，哎，老牛。啊，巴不得，那如果都罗西瓜，实在西瓜没留，都没留啦，好的，这玩意儿没留啦，我，哎。都是这些个外东西啊，这，怎么瑞士啊，像嘞，就我们家，都 through Mitazuri, Chiba Chana, through Tadmi, Nangakama, Chantana, through Go Josiba, Churchide, not a Kua Palazra. Hey, Tapai, Siba, Longania, Jare Pasania, tomorrow Pidu, Chita, Chisan, Wuri, Chenchadwa, Ta, Heo, Japana, Jive, Aguzo, Tawaruma, Napita, Chicka, Chinichi, Chinavi, Piduria Kanzania. Now so, Ditapo, we are. Napulo Piolumiao, Dichis and Buria, that tomorrow's the Annivio, season at Uzari Chileme, Alozra, tomorrow Piduria, Thoria, or Siva Chisima, alone you, Sianiao, Shao, Lodekama, Dari Lepari, Una Bure Pani, the Thoria, the transportation binding, Ocono, or Tarsi Apin, Thoria, Siva Jigo, Vachmara, Peso Nambo Lure.
Okay, I look Peso, you know, Balauti, sit another thing, Uchu, Sigonsi, Balauti, Kitai Mushina, Malakna.
ချုပ်တည့်ရတော့သူတို့ဟိုအဖြစ်မှာမဟုတ်ဒါပေမဲ့သူတို့အနေနဲ့နည်းနည်းတော့ထိတ်လန့်မှုရှိမယ်ပထမဆုံးအနေနဲ့ထိတ်လန့်မှုရှိမယ်ဒါပေမဲ့ဒါသာရေရှည်သွားမယ်ဆိုရင်ဟိုအတိကတိုင်းပြည်ဒီမှာပြည်သူမရှိလို့မရအောင်ရှင်ပြည်သူအားမပါဘဲနဲ့ဘာမှလုပ်လို့မရအောင်ပြည်သူအားပါမှဒါလေဟိုသူတို့ရဲ့ဒီအာဏာတည်မြဲမှုရှိမယ်ပြည်သူကဟိုအခုပို့ဆိုတာအခုကပြည်သူတွေမတုံးတော့ဘူးအရင်လိ mu ge le nya ri so la pi du ri ya a yin lo ma yong naw prathama chuma hwin le pya ma so prathama yak ka chuma ru ri internet phyet lite a yi phyet lite ka ma lan paw ma lan paw a lu tu tadin ma phyet don san su ji lut pi so le tadin ma phyet na ka ma pi du ri nya bi nya pat ji yoe tadet pyo shwin ja de ta chan cha de lo ba tor yoe pyo shwin pi yoe phyet de da ba mai naw nei ma nat ma di tadin ya a le nya ma ti ya ka pi du in a ai cha a yin tha po pi daw Tua lah tu ya, alor tu lor. Oh, pidu ni yang kan ni mahu dahulu. Kau melu lah ni kau ni le pidu asal tu mahu dahulu. Alor tu lor. Pidu ni kalau nak tengi tengyon he ne, dah iu dah cung naik me. Oh, di tu josi way jatuh doang, lom naik me tu. Di kau ni caca makan ushah. Ha,
kuna masalah mungkin ada internet cedek kisah par. Aku soye di ni tu kerinsari deh mah di elektronik sedoi ubri. Di ubri ku pinsen biro, pobiro. Pintan de, pintan ni cahbu, cuka muri gula be, naku runga mabare cuka muri bo, naku gue cille, banyak kagui sura hamuri melu lara. Di mana ingin ale be, di cyber lungsume ubri muncang supaya terus pintar ari arah gula be, jatuh mu pini be. Di elektronik sebagai ubri gue pinsin pisu biu jatuh lagi dia nang cyber lungsume ubri terlambat terlambat lau lau sura rojana lu, di bicha cha mati ari ubo, no. Sura dari ne patelu yo, masai monu belau soin si siwa dale. Elektronik sebagai ubri ga kubi ga pintan lara, cyber lungsume ubri gue jatuh mu lom ni dah.
Okay, cuma dia ujian ni nak jual macam mana? Cuma aga kayu masai tu, apa jual rasa? Terus kurai na, terus tuk tarai ubri gue, melisam lain lain ni. Cuma lu pidu ni ne, di macam yang tinggi tarai si anas aga ubri gue, laka ni dia jauh musibu. Oh, aku soi cuma lu wangku kau tuk deh, wangku kau tuk biar kama pidu ni nyapa tak kuma lai soi. Aikama tidur ya balu kan, tiada si naik macam apa tu? Ah, nyasi naik napa, sana naik napa itu tidur yang kau lama mama ayah. Dah kan, terus terus ubri kan, oh, gua mahu terus terus kurang cuka ni ya ubri. Cuma ruang le naik nasi ya, jauh lebih sih. Abu soye, oh, kau lama ni macam mana? Si macam mana? Oh, kau tua le, oh, terus bapa tak gua masih, bapa lepas tu, terus terus kurang ya mama, di lesi soya terus kurang ya. Cuma ruang tengah utara soya le mahu gua. Oh, tidur lola ni tu lembah hotel tu jamu lo. Cuma ni ni aro, sesen ni terus belu ubre betul tu. Cuma lain nama lembah hotel, apa lo? Cuma dah lain nasi a, cangkem sih. Terus cuma rakan kau deh. Di terus le cuma ramal lola itu terus tuk tuk ubre le. Lain nasi a, cangkem sih. Cuma ru tidur tengah tu soya kah dah ni. Cuma ru soya tu deh sih.
Orang gua nengen gaya api tukang hubo no. Guso ni di bapa masih ni dalam manusia bahari, nengen di bapa masih ni dalam manusia bahari, alah ber nizin lubahwe. Nanti saya nengen ni masa nak jalan jalan sih. Ilu bapa nengen ka anak desa ni kampung beri gua tukan video tukan ni jalan di bapa kami manusia bahari. Ye lu semua ni betul yo, masa ni mulu belu ni apa je madale, ilu itu belu dengan sekarang ni apa je madale.
Okay, oh selalu bapa pun bebo je, cuma ni nak tahu sura. Tegalai jisu tanya apa, tapi lepas tu, nangnya lekang malah tiba lu, aku soye terima hari, lu cuci yang lepas tu, ama TV lu, alamnya, nyawa di jua terima ni, tu lah highlight lu biro, nangnya lekang mah, tu lu tidur kah be, ဒီသူတွေကသူတို့ကိုပြန်ပြီးတော့ရဲတွေဆိုဟိုတနေ့ကဖြစ်တဲ့ဥစ္စာဆိုရဲတွေကပြည်သူလောက်ပြည်သူကဘာမှလောက်တာမရှိဘူးအဲ့တော့ပြည်သူကပြန်လောက်တဲ့ပုံစံမျိုးတွေသတင်းမှသတင်းတူတွေကိုနိုင်ငံတကာညီငွားလို့မရအောင်အဲ့လိုဆိုတော့နိုင်ငံတကာမှာရှိတဲ့ကျွန်တော်တို့ဒီပြည်သူပြည်သားတွေအားလည်းဒီကုန်းနိုင်ငံအဖြစ်မှန်ကိုနိုင်ငံတကာလူတွေသိအောင်ချပြရမယ်လို့ကျွန်မယုံကြည်တယ်အားကြောင့်မို့အဲ
ထားတာရှိတယ်။အခုဆိုရင်နောက်ထပ်တန်ခိုက်ရေးမှုတွေချမယ်လို့ပြောလာတာလည်းရှိတယ်။ PRP ပြောဆိုနေတာတွေလည်းရှိတယ်။ဆိုတော့လက်ရှိနိုင်ငံတကာအတိုင်းအဝိုင်းရဲ့ PRP ပြောဆိုမှုတွေနဲ့ပတ်သက်လို့ရောမရှားရမှုလို့အားရကျင့်နေမှုရှိပါသလား။ဒီထက်ပိုပြီးတော့ပါလုပ်ပေးစေချင်တာရှိပါလေ။
ကျွန်တော်အနေနဲ့တော့ဒီထက်ပိုပြီးတော့ဥပမာဖြစ်ပြောဒီအစိုးရကိုအတိမတ်မပြုဒီစစ်အာဏာသိမ်းအုပ်စုကိုအတိမတ်မပြုပဲနေလိုက်တဲ့ပုံစံမျိုးကကျွန်တော်တို့အတွက်ပိုပြီးအဆင်ပြေတယ်။ဟိုဘာဖြစ်လို့လဲဆိုတော့ကျန်တဲ့အကူအညီကကျွန်တော်တို့အတွက်မလိုအပ်ဘူး။ဟိုကနေပြီးတော့စစ်တပ်ကြီးအုပ်လိုက်ကြီးလာလို့လည်းအဆင်မပြေဘူး။ဘာမှဟိုကျွန်တော်တို့အဲ့လိုမျိုးလုပ်လို့ကအဆင်ပြေမှာမဟုတ်အဓိကနိုင်ငံတကာကဒီစစ်အုပ်စုကိုမလိုလားဘူး။ဟိုအဖက်မလုပ်ဘူးဆိုတဲ့ပုံစံမျိုးမှသာလေကျွန်တော်တို့ကဟိုဒီကောင်တွေကိုစန့်ကျင်နိုင်မှာပို့ပြီးတော့
ဟုတ်ကဲ့ခင်ဗျာ။ဒီဆက်ရှင်ကံကွက်တဲ့လှူရှားမှုဒီဘယ်လောက်ကြာကြာဘယ်လောက်ရရှိသွားရမယ်လို့မရှားရမှုလို့ခံမှန်းထားပါတယ်
။နိုင်ငံတကာမှာလည်းရှိတယ်ဒီစစ်အာဏာသိမ်းမှုတွေကရှေ့ကြတယ်။ဒီခါမှာလည်းကျမတို့လည်းဘယ်လောက်ထိကြာမယ်ဆိုတာမပြောနိုင်ဘူး။အဓိကလိုအပ်တာကျမတို့ပြည်သူရဲ့အားပဲ။ကျမတို့ပြည်သူတွေရပ်တန့်သွားလို့မရဘူး။တွေးအေးလို့မရဘူး။ကျမတို့ပြည်သူတွေအငြင်းနဲ့နုံနုံချာချာနဲ့စိတ်ထဲမှာအငြင်းနဲ့ဒီမတရားမှုကိုတော်လှန်ရမယ်၊တွန်းလှန်ရမယ်ဆိုရယ်စိတ်နဲ့ဆက်တိုက်ရမှာပဲပြီးတော့နောက်တစ်ခုပြောချင်တာကကျမတို့ဒီတစ်ခါရှုံးမရဒီတစ်ခါရှုံးရင်နောက်တစ်ခါဆိုရင်အခွင့်အရေးမျိုးတို့ကိုပေးလို့မရဘူးကျမတို့ဒီတစ်ခါသာရှုံးရမယ်ဆိုရင်ကျမတို့နောက်မျိုးဆက်ကဒီလိုမျိုးဘဝတွေကျမတို့လိုဘဝတွေနေပတ်ဆိုအခုဆိုပြည်သူတွေကနေပတ်ဆိုလမ်းမှာနေပူချဲတဲ့မှာရှောက်သွားနေရတယ်မိုးချုပ်ပြီဆိုရင်ပြည်သူတွေကအဲကောင်းချင်မအိပ်ရဘူးတံမုံထတိရတယ်ညတစ်ကောင်းလေးလိုက်ဖမ်းပြီလားဘသူ့ကိုဖမ်းရပြီလဲအင်တာနက်တွေဖြတ်လိုက်ပြီဖုန်းတွေဆက်လို့မရဘူးစိုးရင်တော့ကရင်လည်းဘယ်တော့များငါအိမ်တကားကိုလက်ခောက်မလဲအခုဆိုသူတို့ထတ်ထုတ်ထားတဲ့ဒီအဲစင်းဥပဒေကဘယ်တော့များငါချင်အောင်လက်လှမ်းမလဲဟုတ်အရင်ကကျမတို့ဟိုဘိုးဘွားတွေတော့ကြုံခဲ့ရတဲ့အခြေအနေမျိုးတွေကိုပြန်ရောက်ရနိုင်တယ်အဲ့လိုဆိုတော့ဒီကောင်တွေကိုကျမတို့နောက်တစ်ခါဆိုရဲအခွင့်အရေးမဖြစ်အောင်တခါလေဒီစစ်အာဏာရှင်စနစ်ကိုကျမတို့အမြင့်ကနေဆွဲနှုတ်နိုင်ရမယ်ဒီတခါတော့ဘယ်လောက်ကြာမယ်ဆိုတာကမပြောနိုင်ဘူးဒါပေမဲ့ကျမတို့ပြည်သူအားနဲ့လုံနိုင်မယ်ဒီကောင်တွေကိုအမြင့်ကနေဆွဲနှုတ်နိုင်မယ်လို့ကျမတို့ပြောလင့်နေရှင်
โอเคပါမရှားရဘူးကျေးဇူးထူးတင်ပါတယ်ဘေးရန်ဒရယ်ကင်းပါစေခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ
်ဒါကတော့ဆေယနာသိန်းစန့်ကျင်ဆန္ဒပြပွဲမှာတက်ကြွလှုပ်ရှားစွာပါဝင်နေတဲ့လူငယ်မတ်ရှားရမုံကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာပါရှင် VOA မြန်မာပိုင်းအနေနဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အရေးပေါ်အခြေအနေတွေနဲ့ပတ်သက်လို့နောက်ဆုံးရသတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်နေပါတယ်ရှင်အခုလို့ကျမတို့နက်နက်ခင်းအစီအစဉ်ကိုနောက်ထပ်ဒီတနားရီအကြပေါ့နော်မနေ့၈နာရီကနေ၉နာရီမှလည်းပြန်လည်နားဆင်နိုင်ပါတယ်။လိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တိန်ကီထိုက်ကပြောပြမှာပ
ါ။ဆီယာနာတင်ထားတဲ့မြန်မာနိုင်ငံမှာညသကောင်းကျော်တနာရီကနေမနေ့9နာရီအထိအင်တာနက်လုံးဝနေပါပြတ်တောက်မှုကိုတနင်္လာနေ့ကဆလို့ဒီကနေ့ဗုဒ္ဓဟူးနေ့ထိ3ရက်ဆက်တိုက်ကြုံတွေ့နေရပါတယ်ဆီယာနာသိမ့်မှု16ရက်မြောက်နေ့ဖြစ်တဲ့အင်္ဂါနေ့တုန်းကလည်းမြန်မာနိုင်ငံတဝန်းဆက်လက်ဆန့်ကျင်ဆန္ဒပြပါတယ်စစ်တပ်ကဖမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုပထမဆုံးရုံးထုတ်ပြီးအမှုထပ်တိုးခဲ့တာပါဆီယနာသိန်းအဖွဲ့ကဒေါအောင်ဆန်းစုကြည်အပေါ်မှာအမှုထပ်တိုးလိုက်တဲ့ကိစ္စကိုအမေရိကန်နိုင်ငံသားကြီးဌာနကရှုတ်ချလိုက်ပြီးဖမ်းဆီးထားသူအလုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ဒါ့အပြင်တရုတ်ဘက်ကမြန်မာဆီယနာသိန်းမှုကိုပြက်ပြက်သားသားဆန့်ကျင်ရှုတ်ချဖို့လည်းတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီမူရင်းနဲ့အခြေခံဥပဒေနဲ့ညီတဲ့အစိုးရကောင်းမွန်တဲ့အုပ်ချုပ်မှုတရားဥပဒေစိုးမိုးရေးတို့ကိုလေးစားလိုက်နာဖို့တိုက်တွန်းထားတဲ့အင်ဒိုနီးရှားနိုင်ငံကမြန်မာဆင်အာနာသိမ်းမှုအရေးနဲ့ပတ်သက်ပြီးအင်ကာနစ်မှာအမေရိကန်နိုင်ငံသားကြီးဝင်ကြီးနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။ဗုဒ္ဓဟူးနေ့မှာတော့တရုတ်နိုင်ငံသားကြီးဝင်ကြီးနဲ့ဆွေးနွေးမယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားကြီးဝင်ကြီးကပြောပါတယ်။မြန်မာစစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအစိုးရကိုတရားမဝင်ဖြုတ်ချပြီးတဲ့နောက်အကြမ်းဖက်မှုတွေတွေ့မြင်ခဲ့ရပြီးဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ပိုပြီးအကြမ်းဖက်လာမယ်အရေးစိုးရိမ်ရတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွန်အင်ဒရုစ်ကပြောဆိုလိုက်ပါတယ
်။မတ်တင်ကီထိုက်ပါရှင်။
ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်အင်ဂျင်နီယာကတော့ချောက်စတန်မော့ဖြစ်ပါတယ်ရှင်ဗုဒ္ဓဘုရားနေ့နေ့ခင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါကျွန်မအင်ဂျင်နိုင်ပါရှင်မြန်မာပြည်သူပြည်သားအားလုံးအကြက်တဲအားလုံးကနေကြော်လွှားနိုင်ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကဆုမွန်ကောင်းတောင်းပါတယ်ရှင်
This program has come to you from the Voice of America, Washington.